ကိုဗစ်ကံရောဂါကြောင့်ရပ်ထားတဲ့နိုင်ငံတကာခီးစွမ်းလုပ်ငန်းတွေပြန်စတဲ့အခါပြည်ပကလာမဲ့ခီးစွမ်းတွေကိုကာကွယ်ဆေးထိုးပြီးဖြစ်တဲ့အကြောင်းအထောက်အထားတောင်းခံမှုအမေရိကန်ကစဉ်းစားနေတဲ့အကြောင်းသမ္မတအင်ဂျီရိုကပြောပါရယ်ပြည်ပခီးစွမ်းလုပ်ငန်းတွေပြန်စတဲ့အခါရောဂါထိန်းချုပ်ရေးအစိုးရအေဂျင်စီတွေစဉ်းစားရမှာနီလန်တစ်ခုအဖြစ်ထည့်သွင်းထားတာဖြစ်ကြောင်းလည်းအင်ဂျီရိုကိုဗစ်ရောဂါတက်ဖြစ်ရေးအဖွဲ့ကပြောဆိုလိုက်တာပါ
Part of that planning is a phased approach that foreign nationals travel.
စီစဉ်နေတဲ့ကတခုဖြစ်နေငညာသားခီးသွားတဲ့နေနဲ့ကာကွယ်ဆေးနဲ့ပတ်သက်လို့သတ်မှတ်ချက်တခုခုထက်သွင်းမှုစဉ်းစားနေတာဖြစ်ပါတယ်လို့အင်ဂျီရိုရဲ့ကိုဗစ်ရောဂါတုံ့ပြန်ဆောင်ရည်ညှိနှိုင်းရေးမှူးဂျက်ဆင်ကကြာစာပေးနဲ့အင်ဂျီရိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ Delta COVID မျိုးကွဲကြောင့်ရောဂါကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာတတလောပြည်ပခီးသွားလုပ်ငန်းတွေပြန်စမယ့်အချိန်အတိကျတော့သတ်မှတ်မထားသေးပါဘူး။ကယောဂါစတင်တွေ့ရှိတဲ့တရုတ်နိုင်ငံကိုခီးသွွာလာမှုတွေကိုတော့အမေရိကန်ကပြီးခဲ့တဲ့နှစ်2020ဇန်နဝါရီလမှာစတင်တားမြစ်ခဲ့တာပါနောက်ပိုင်းမှာလည်းယောဂါကူးစက်မှုတွေတိုးလာတဲ့အိန္ဒိယနဲ့ဥရောပပါဝင်နိုင်ငံတော်များကိုခီးသွွာလာမှုတွေကန့်သတ်ခဲ့ပါတယ်နိုင်ငံသားခီးသွွာတွေကိုကာကွယ်ဆေးထိုးပြီးတဲ့အကြောင်းထောက်ထားတောင်းခံမယ်ဆိုပေမဲ့အမေရိကန်မှာတည်ပြုထားတဲ့စေမျိုးစာထိုးထားတဲ့သူတွေကိုလက်ခံမှာလားဘလို့ထောက်ထားမျိုးတွေကိုလက်ခံမှာလဲဆိုတာကတော့အဓိကစိတ်ကောင်းမှုတွေလည်းဖြစ်နေပါတယ်